ဒီနိုင်ငံဦးဟန်မြို့မှာတက္ကသိုလ်ပညာသင်ကြားနေတဲ့အိန္ဒိယကျောင်းသားကျောင်းသူ324ယောက်ကိုအိန္ဒိယအစိုးရကဒီကနေ့စနေနေ့မှာလေယာဉ်နဲ့ပြန်ခေါ်လာခဲ့ဖြစ်ပါတယ်။ညူဒယ်ဟီမြို့ကိုလေယာဉ်ဆိုင်တဲ့ချိန်မှာပဲသူတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားခြင်းရှိမရှိသတင်းနှစ်ပတ်ကြာစောင့်ကြည့်ဖို့တရားခွဲထားတဲ့နေရာတစ်ခုကိုပို့ဆောင်ခဲ့ပါတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့ပထမဆုံးကျောင်းသားတယောက်ကိုရောနိုင်ငံတောင်ပိုင်းကဒီကရာလာပီနယ်မှာတွေ့ရှိခဲ့ပါတယ်။ကမ္ဘာပေါ်ကဒုတိယလူဦးရေအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာယောဂကာကွယ်တားဆီးရေးတွေပြင်ဆင်ဆောင်ရွက်နေပါတယ်။ညူဒယ်ဟီမြို့ကလေစိတ်ကိုဒီနေ့ရောက်လာကြတဲ့လူ200ကျော်ဟာကျောင်းသူကျောင်းသားတွေဖြစ်ပါတယ်။တရုတ်နိုင်ငံမှာပညာသင်ကြားနေကြတဲ့အိန္ဒိယကျောင်းသား1000ကျော်ရှိပြီးတော့အများစုကတော့ဆီကောလိပ်မှာတက်ရောက်သင်ကြားနေကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဝန်ထွက်ပိတ်ထားတဲ့ဝူဟန်နဲ့အနီးတစ်ဝိုက်ဒေသကနေအိန္ဒိယနိုင်ငံသားတွေကိုခေါ်ထုတ်လာမဲ့ဒုတိယလေယာဉ်တစ်စင်းနဲ့မကြာခင်မှာဆက်ရောက်လာဖို့ရှိပါတယ်။အိန္ဒိယနိုင်ငံမျိုးကြီး9ခုကအဓိကလေစိတ်တွေမှာတော့တရုတ်နဲ့ဟောင်ကောင်ကရောက်လာကြတဲ့ခီးစဲအလုံးကိုကိုအပူချိန်တိုက်တာနေပြီးတော့ယောဂပါလာသူဖြစ်မတင်ငါတဲ့သူတွေကိုခွဲထုတ်ထားမဲ့အစီအစဉ်ကိုလည်းလှုပ်ဆောင်ထားပါတယ်ကူလရှိမှာတော့ပြည်နယ်ပေါင်း၈ခုမှာတရားခွဲထုတ်ထားတဲ့လူပေါင်း၄၀လောက်ရှိနေပါတယ်မြန်မာနိုင်ငံကလည်းဝဟန်ရောက်မြန်မာကျောင်းသူကျောင်းသားတွေကိုအမြန်ဆုံးခေါ်ယူဖို့လှုံ့ဆော်နေပြီလို့ကျမ၏ဝန်ကြီးဌာနက VOA ကိုဒီကနေ့ပဲပြောဆိုခဲ့ပါတယ်